နာဇီဂျာမနီတွေကိုအောင်နိုင်တဲ့85နှစ်မြောက်နှစ်ပတ်လည်နေ့ကိုရုရှားကစနေနေ့မှာကျင်းပပါတယ်။ဒါပေမဲ့ရုရှားမှာကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်ပြန့်ပွားမှုအခြေအနေကတိတ်ပြီးဆိုးလာနေတာမို့အခမ်းအနားကိုကြီးကြီးကျယ်ကျယ်မလုပ်နိုင်ခဲ့ပါဘူး။ရုရှားမှာ24နာရီအတွင်းဒီယောဂအကုဆက်ခံရသူက1000ကျော်ရှိခဲ့တယ်လို့စနေနေ့ကအစိုးရကထုတ်ပြန်လာကြောင်းအခုဆိုအကုဆက်ခံရသူဟာ2000နီးပါးရှိသွားပြီဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာပဲနေတိုင်းလိုလိုတစ်နေ့ကိုအကုဆက်ခံရသူ1000ကျော်ရှိနေတာဖြစ်ပြီးအခုဆိုကမ္ဘာမှာပြင်းစမမြောက်အများဆုံးဖြစ်သွားတာပါ။မော်စကိုရင်းပြင်းနီမှာကျင်းပမဲ့နာဇီဂျာမနီအောင်ပွဲနေ့ချီတက်ပွဲကိုတော့ရုရှားကဖျက်သိမ်းခဲ့ပါတယ်။ဒါပေမဲ့အင်းနီဂျင်ဘယ်လာရုစ်နိုင်ငံကတော့ပွဲတိပရိသတ်တွေနဲ့တူထောင်နဲ့ချီတဲ့စစ်သားတွေချီတက်ပြီးအောင်ပွဲနေကိုခံကနာနာကျင်းပခဲ့ပါတယ်။ကမ္ဘာမှာဒီယောဂပို့အကူဆက်ခံမှုအများဆုံးဖြစ်နေတဲ့အမေရိကန်နိုင်ငံမှာတော့ကာယောဂဖြစ်ပွားတဲ့အစောပိုင်းကာလမှာဝယ်လို့မရခဲ့တဲ့တကူရေးကာကွယ်ပစ္စည်းတွေနဲ့လိုအပ်တဲ့ဆေးတွေကိုတိုးပြီးထုတ်ဖို့အတွက်ပြည်내အုပ်ချုပ်ရေးမှူးတချို့ကကြိုးပမ်းနေကြပါတယ်။ဂျာမနီနဲ့တောင်ကိုရီးယားနိုင်ငံတွေမှာယောဂကူးဆက်မှုထိန်းချုပ်တဲ့ကန့်သတ်မှုတွေစပြီးဖြေလျှော့ပေးချိန်မှာပဲထပ်ပြီးတော့ဖြစ်ပွားလာတာတွေ့ရတဲ့အတွက်ဒီကာယောဂနောက်တစ်ချော့ပြန်ပြီးဖြစ်ပွားလာမှာကိုစိုးရိမ်နေကြတာပါ။ကိုရိုနာဗိုင်းရပ်စ်ယောဂအကူဆက်ခံရသူဟာစနေနေ့မှာကမ္ဘာတစ်လောမှာ၄သန်းနီးပါးနဲ့သေဆုံးရသူက28,600ကျော်ရှိပြီးအမေရိကန်နိုင်ငံမှာတော့9,000ကျော်သေဆုံးကြောင်း John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။